ပိုလန်နဲ့ရိုမေးနီးယားနိုင်ငံတို့ကယူကရိန်းဒုက္ခအသည်တွေကိုခုံလုံနေထိုင်လို့ရအောင်ဖန်တီးပေးနေကြပါတယ်ဒုက္ခအသည်6သိန်း1000ခွဲကျော်ဟာပိုလန်နိုင်ငံအတိမတ်ပြုနေထိုင်ခွင့်ကပ်ပြားတွေရရှိကြပြီးနိုင်ငံတော်ကပေးတဲ့ဝန်ဆောင်မှုတွေကိုအခမဲ့ရရှိကြပါတယ်နေစရာကျန်းမာရေးစောင့်ရှောက်မှုပညာရေးနဲ့တခြားလူမှုဝန်ဆောင်မှုတွေကိုပိုလန်နိုင်ငံကအခမဲ့ပေးနေတာပါအလုပ်ကိုင်တွေရရှိကြတဲ့အတွက်ပိုလန်လူ့အဖွဲ့အစည်းနဲ့တပေါင်းနဲ့ဝန်ဆက်နိုင်တယ်လို့ကျန်းမာရေးနဲ့ပညာရေးနယ်ပယ်တွေမှာလစ်ဟာနေကြတဲ့နေရာတွေကိုဖြစ်ပြရတယ်ရောက်ပါတယ်လို့ပိုလန်အာဏာပိုင်တွေကပြောကြပါတယ်ယူကရိန်းလေးတွေအတွက်အထူးအတန်းတွေကိုလည်းကျောင်းတွေမှာဖွင့်လှစ်ပေးထားကြတာပါပိုလန်နိုင်ငံတဲကိုဒုက္ခသည်1.4 million ဝင်ရောက်လာခဲ့ပြီးတချို့ကခီးဆက်သွားကြတဲ့လူတွေရှိပေမဲ့အများစုကပိုလန်နိုင်ငံမှာပဲခိုးလုံနေထိုင်နေကြပါတယ်ရိုမေးနီးယားနိုင်ငံတဲကိုလည်းယူကရိန်းဒုက္ခသည်6သိန်းကျော်ရောက်ရှိနေကြပါတယ်တောချက်ကကိုပိုင်ဆုံးဖြတ်လောက်ကိုင်းနိုင်အောင်ကူညီတာပဲဖြစ်ပါတယ်လို့ရိုမေးနီးယားနိုင်ငံဘရာဆော့မြို့ဒုတိယမြို့တော်ဝန်ဖလာဗီယာဘိုဂွီကပြောပါတယ်ဒုက္ခသည်တွေအလောက်ကရရှိရေးအတွက်ဆောင်ရွက်ပေးနေသလိုအရေးပေါ်ကျန်းမာရေးစောင့်ရှောက်မှုတွေရရှိဖို့လည်းဆောင်ရွက်ပေးနေကြပါတယ်